နောက်တစ်ပတ်အမေရိကန်ထရမ့်အစိုးရရဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိခြင်းပေမဲ့လည်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းတည်ဆောက်မယ်ဆိုတဲ့အပေါ်မက္ကဆီကိုကအကုန်ကျခံမှာမဟုတ်ဘူးလို့မက္ကဆီကိုနိုင်ငံသမ္မတအန်ရီကေ ပီနီယာနီယက်တို့ကဗိုလ်တူးနေ့မှာပြောလိုက်ပါတယ
်။ Impulsaremos una negociación abierta y completa.Todos los temas que definen nuestra relación bilateral están
ပုံမှန်နေနဲ့ပြည်ပစုံနဲ့ဆေးဆက်ဆွေးနွေးမှုတွေကိုကျွန်တော်တို့အားပေးပါတယ်။လုံခြုံရေးရွှေပြောင်းသွားလာသူတွေအရေးနဲ့ကုံသွယ်ရေးဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆက်ရေးနဲ့ဆိုင်တဲ့ကိစ္စရပ်အားလုံးကိုဆွေးနွေးနိုင်ပါတယ်။မက္ကဆီကိုနိုင်ငံတစ်ခုအနေနဲ့ပဲဖြစ်ဖြစ်မက္ကဆီကိုနိုင်ငံသားတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမယ့်အရာကိုတော့လက်ခံမှာမဟုတ်ဘူးလို့မစ္စတာနီယက်တို့ကစပိန်ဘာသာစကားနဲ့ပြောသွားတာပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံဘက်ချမ်းကနေအမေရိကန်ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့နေဆက်မှာတိုင်ခတ်မယ်လို့ပြောခဲ့တာဖြစ်ပါတယ်။